မြန်မာနိုင်ငံပါဝင်ကမ္ဘာကြီးမှာငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်တရုတ်နိုင်ငံကအကူအညီဆောင်ရွက်ပေးနေတယ်လို့တရုတ်နိုင်ငံသားရွေးဝင်ကြီးဟွန်ဟီကပြောကြားလိုက်ပါတယ်နိုင်ငံကစီးလုံးမှုရှိရေးနဲ့ပူးပေါင်းဆောင်ရွက်ရေးအတွက်ပြဿနာတွေစိန်ခေါ်မှုတွေကိုကူညီဖြေရှင်းဖို့အတွက်တရုတ်နိုင်ငံကကောင်းလန့်ဆောင်ရွက်နေတယ်လို့ခုလိုပြောကြားခဲ့တာဖြစ်ပါတယ်
။我们促成沙特伊朗历史性和解，斡旋缅北达成停火协议，坚持政治解决。
ဆာဒီအာရေဗျာနဲ့အီရန်နိုင်ငံကြားသမိုင်းဝင်ပြန်လည်တင်းမြတ်မှုရရှိအောင်တရုတ်နိုင်ငံကဂျားဝင်ဆောင်ရွက်ပေးခဲ့တယ်လို့မြန်မာနိုင်ငံမြောက်ပိုင်းမှာအပြည့်ခတ်ရဆိုင်အောင်လို့ဂျားဝင်ဆေးဆက်ပေးခဲ့ပါတယ်။ပြဿနာဖြစ်နေတဲ့ကိစ္စတွေမှာနိုင်ငံရင်းနီးနဲ့အပြေချဖို့တရုတ်နိုင်ငံကအားပေးဆောင်ရွက်နေတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကပြောကြားသွားခဲ့တာပါ။တရုတ်အချုပ်အခြာလုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုကာကွယ်သွားမှာဖြစ်ပြီးတော့အနိုင်ကျင့်ဗိုလ်ချုပ်မှုအလုံးကိုလုံးဝဆန့်ကျင်သွားမယ်လို့လည်းဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံသားရေးဝန်ကြီးဝန်ဟီကပြောသွားပါတယ်။ကိုကတအောင်းနဲ့ရခိုင်တပ်တွေပါဝင်တဲ့မြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့ပေါင်းပြီးတော့10/29စစ်စင်ရေးကိုပြီးခဲ့တဲ့နှစ်ပိုင်းကပြုလုပ်ခဲ့တာမှာရှမ်းပြည်နယ်မြောက်ပိုင်းတရုတ်နိုင်ငံနေဆက်ဒေသတွေမှာစစ်ပွဲတွေပြင်းထန်ခဲ့ပါတယ်။တရုတ်မြန်မာနယ်ဆက်ကုန်သွယ်ရေးကိုထိခိုက်ခဲ့တယ်လို့တရုတ်နိုင်ငံသားတွေသေဆုံးမှုရှိခဲ့ပြီးတဲ့နောက်တရုတ်အစိုးရကအပြစ်ခတ်ရဆိုင်ထားအောင်လို့စစ်တပ်နဲ့မြောက်ပိုင်းညီနောင်မဟာမိတ်တပ်တွေကြားမှာညှိနှိုင်းဆောင်ရွက်ပေးခဲ့ပါတယ်။ကိုကနဲ့စစ်တပ်ကြားသဘောတူညီမှုအရရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေလောလောဆယ်ရဆိုင်နေပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်မှာဆက်လက်တိုက်ပွဲတွေပြင်းထန်နေပါတယ်။ဒါပေမဲ့ဒီကနေ့ကြားသာပြည်နယ်မှာပဲကချင်တိုင်းရင်းသားလက်နက်ကိုင် KIA ကလည်းကချင်ပြည်နယ်ထဲမှာရှိတဲ့စစ်တပ်စခန်းအများအပြားကိုစတင်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။KIA တပ်နဲ့ပြည်သူ့ကာကွယ်ရေး PDF အဖွဲ့တွေကစစ်စခန်းပေါင်း30ကျော်ကိုတပြိုင်တည်းထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတော့စစ်စခန်း4ခုထပ်မံတိမ်းနိုင်ခဲ့တယ်လို့ဒီ NUG ကာကွယ်ရေးဌာနက VOA မြန်မာပိုင်းကိုပြောပါရတယ်။ KIA ဘက်ကထိုးစစ်ဆင်တိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူးရှင်။